မင်္ဂလာညနေခင်ဗျာတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်ဇန်နဝါရီလ16ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနေ9နာရီအထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ71.25ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလောက်ပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်ဗျာရှင်ကျမသင်္ကီထိုက်ပါ။ Haiti El Salvador နဲ့ Africa ကပြောင်းရွှေ့ဝင်ရောက်လာသူတွေကိုရင့်ရင်တီးတီးပြောခဲ့ပါတယ်ဆိုတာနဲ့ပတ်သက်လို့ American သမ္မတကဆက်ပြီးတော့တုံ့ပြန်နေပါတယ်။အပြည့်အဝလွတ်လပ်မှုမရှိတဲ့နိုင်ငံအဖြစ်မြန်မာနိုင်ငံကို Freedom House ရဲ့စစ်တမ်းမှာသတ်မှတ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုဝင်းမင်းနဲ့အတူတင်ပြပါမယ်ရှင်
။ကောင်းပါပါရှင်။ Bangladesh နဲ့မြန်မာအစိုးရကြားဒုက္ခသည်တွေပြန်လည်လက်ခံရင်းနဲ့ပတ်သက်လို့ဒီကနေ့သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးလိုက်ကြတဲ့တွင်မှာကြားဖို့ရှိတာကတော့
ဆိုတပတ်မှာ9ရက်လက်ခံပါမယ်တပတ်ကို1500တောင်းဝင်ပါသူတို့ကတရက်ကိုလူ1500လက်ခံခိုင်းတယ်အဲ့ဒါကတော့ကျွန်တော်တို
့နိုင်ငံခြားရေးဝန်ကြီးဌာနညွန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းပါရှင်ပြည်စုံကိုတော့မကြခင်ကြားမှာပါဒါအပြင်ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်မှာလက်နက်ကင်ပဋိပက္ခတွေကြောင့်ဒေသခံတွေပြေးလို့ရတိမ်းရှောင်နေရခြင်းလူမရှိတဲ့အိမ်တွေကိုဖောက်ထွင်းလို့ရမိရှုခံရမှုတွေရှိနေတဲ့တဲ့နဲ့လက်ပရောင်းတော်ကျင်းနေစီမံကိန်းမှာဆန္ဒပြရင်းတနတ်တိမှတည်ဆုံခဲ့သူတော်ခင်ဝင်မှုကိုမြန်မာနိုင်ငံရှိနေများကွန်ရက်ကအမှုနဲ့ပတ်သက်လို့အမြင့်ဆုံးအဆင့်တွေလျှောက်လိုက်ခဲ့တဲ့တဲ့ပြည်စုံကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမှတ်တင်ကြီးထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်ပြည်ထောင်စုရဲ့လူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းဘက်ကအထက်လွှတ်တော်မှတ်တင်တဲ့ဆွေးနွေးမှုအတွင်းသမ္မတကရင့်ရင်တီးတီးမှတ်ချက်ပေးပြောဆိုခဲ့တယ်ဆိုတာနဲ့ပတ်သက်လို့ပြောကြဆိုကြတဲ့လွှတ်တော်မှတ်တွင်နဲ့တခြားပုဂ္ဂိုလ်တွေကိုသမ္မတဒေါ်နယ်ထရန့်ကဆက်ပြီးတော့ဆန့်ကျင်ပြောဆိုနေပါတယ်အမေရိကန်ပြည်ထောင်စုကိုကလေးဘဝမှာတရားမဝင်ရောက်ရှိလာသူတွေကိုအကာအကွယ်ပေးထားတဲ့ဒါကာအစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးပွဲမှာပြောဆိုခဲ့တာတွေကိုအထက်လွှတ်တော်အမတ်ဒီကီဒါဗန်ကလုံးဝအလွဲသုံးစားလုပ်ခဲ့တဲ့အယုံကြည်မရှိဘဲသဘောတူညီချက်မရနိုင်ဘူးဒါဗန်ကဒါကာကိုဖျက်ဆီးပြီးစစ်တပ်ကိုအထိနာစေတယ်လို့သမ္မတကရေးသားခဲ့ပါတယ်အစိုးရအသုံးစိတ်တက်တန်းကုန်မဲ့လာမဲ့တောက်ချန်နီညတကောင်းရန်အလွန်အစိုးရလက်ပတ်နိုင်ရေးရန်ပုံငွေနဲ့ပတ်သက်လို့ဒီသတင်းပတ်ရေးပေါ်ဆွေးနွေးပွဲနဲ့ပြီးခဲ့တဲ့သတင်းပတ်တုန်းကအမေရိကန်သမ္မတအင်ဖြူရောနဲ့လွှတ်တော်ကြားဆွေးနွေးခဲ့ကြတဲ့ဒါကာအစီအစဉ်တို့ကချိတ်ဆက်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကအင်ဖြူရော Oval Office မှာပြုလုပ်တဲ့ဆွေးနွေးပွဲမှာသမ္မတထရန့်ကဟေတီအယ်ဆာဗေဒိုနဲ့အာဖရိကကပြောင်းရွှေ့ဝင်ရောက်လာသူတွေကိုညစ်ပတ်ဆုတ်ပြတ်နေတဲ့တိုင်းပြည်တွေကလာကြသူတွေအဖြစ်ရည်ညွှန်းပြောဆိုခဲ့တယ်ဆိုပြီးသတင်းတွေမှာဖော်ပြနေကြတာဖြစ်ပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအာဖရိကဟေတီနဲ့အယ်ဆာဗေဒိုနိုင်ငံတွေကဝင်ရောက်လာသူတွေကိုအစဉ်ကျင်မဲ့နှိမ်ချပြောဆိုခဲ့မှုပေါ်ပြန်ရှင်းပြပေးဖို့အမေရိကန်သတ္တမန်တူကိုတောင်အာဖရိကနိုင်ငံကမချေမနှက်ဆင့်ခေါ်ခဲ့ပါတယ်။မကြာခင်ကအင်ပီရိုမှာလုတ်တဲ့လူဝင်မှုကြီးကြပ်ရေးဆွေးနွေးပွဲမှာသမ္မတထရမ့်ကဒီမစင်တွင်းနိုင်ငံတွေတဲကဝင်လာသူတွေကိုဘာလို့လက်ခံထားရတာလဲလို့လူမျိုးရေးဆန့်ကျင်တဲ့စကားရိုင်းရိုင်းဆိုင်ဆိုင်ပြောခဲ့တဲ့သတင်းတွေထွက်တဲ့အပေါ်နိုင်ငံတကာခေါင်းဆောင်တွေကဝေဖန်လာချိန်မှာတောင်အာဖရိကနိုင်ငံကအခုလိုနောက်ဆုံးမကျေနပ်ကြောင်းပြသလိုက်တာပါဒါအပြင်သမ္မတထရမ့်ကအမေရိကန်နိုင်ငံအနေနဲ့နော်ဝေးနိုင်ငံလူမျိုးနေရာတွေကလူတွေကိုပို့လက်ခံတင်တယ်လို့ပြောခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်လာခဲ့ပါတယ်တကယ်တော့နော်ဝေးနိုင်ငံသားတွေကလူပြူအများစုဖြစ်ပါတယ်အာဖရိကနိုင်ငံတွေနဲ့ဟေတီနိုင်ငံသားတွေကတော့လူမဲအများစုဖြစ်ပြီးအယ်ဆာဗေဒိုနိုင်ငံသားတွေကတော့အသားအညူသူများပါတယ်။သမ္မတထရမ့်ရဲ့အခုလိုကြမ်းကြမ်းတမ်းတမ်းပြောဆိုခဲ့တဲ့ပေါ်နိုင်ငံတကာနဲ့အမေရိကန်နိုင်ငံတွင်အဖွဲ့အစည်းတွေကနေစိုးရိမ်ပူပန်မိကြောင်းကြေညာချက်တွေထုတ်ရမှာအမေရိကန်နဲ့သူ့သမ္မတတို့ဟာလူမျိုးရေးဝါဒီလမ်းကြောင်းကိုလိုက်နေပြီလို့ဝေဖန်ပြောဆိုနေကြပါတယ်။ဒါပေမဲ့သမ္မတထရမ့်ကတော့သူဟာလူမျိုးရေးဝါဒီမဟုတ်တယ်လို့အခုပြောနေတာမျိုးသူမသုံးနှုံးခဲ့ဘူးလို့လည်းတောက်လျှောက်ငြင်းဆန်ထားပါတယ်။တောင်အာဖရိကနိုင်ငံနိုင်ငံတကာဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ဌာနအနေနဲ့ပရီတိုရီးယားမြို့တော်ကအမေရိကန်တန်ရုံရှိဒုတိယအမြင့်ဆုံးအရာရှိနဲ့မနေ့တနင်္လာနေ့ကတွေ့ဆုံဖို့ဆင့်ခေါ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။သားသမီး73ယောက်ကိုညစ်ပတ်နန်းစော်နေတဲ့အခြေအနေမျိုးနဲ့အိမ်ထဲမှာပိတ်လောင်ထားတဲ့ဇနီးခင်ပွန်းနှစ်ဦးကိုမနေ့တနင်္လာနေ့ကဖမ်းဆီးလိုက်တဲ့အကြောင်းကယ်လီဖိုးနီးယားပြည်နယ်အာဏာပိုင်တို့ကပြောပါတယ်။ဒေးဗစ်နဲ့လူရီတာပင်တို့ကိုနှိမ့်ဆက်ညှဉ်းပန်းမှုကလေးငယ်တွေကိုအန်ဒီယဲတင့်စေမှုဆန်ရဆွဲချက်တွေနဲ့ရဲကစုံစမ်းစစ်ဆေးနေပြီးဒေါ်လာ90နဲ့အမကန်ပေးထားပါတယ်။ပိတ်လောင်ခံထားတဲ့ကလေးတွေထဲက73နှစ်အရွယ်မိန်းကလေးကလွတ်မြောက်လာပြီးလက်ကင်ဖုံးကနေရဲကိုခေါ်ယူခဲ့တဲ့အတွက်လော့စ်အန်ဂျလိစ်အနီးကဖီရစ်မြို့ကအင်တီအင်အတွင်းကအခြေအနေကိုရဲတွေသိရှိခဲ့ရတာဖြစ်ပါတယ်။ အဲ့ဒီမိန်းကလေးဟာလည်းအဟာရချို့တန်နေပြီး18နှစ်လို့မထင်ရပဲ10နှစ်အရွယ်ကလေးတစ်ယောက်နဲ့တူးနေတယ်လို့ရဲကပြောပါတယ်အိမ်ထဲမှာကလေး12ယောက်လို့ထင်ခဲ့ကြပြီးမဲ့တကယ်တမ်းမှာတော့တချို့တွေကအသက်18နှစ်နဲ့29နှစ်ကြားအရွယ်ရောက်ပြီးသူတွေပါပါနေပါတယ်ပိတ်လောင်ခံထားတဲ့အငယ်ဆုံးကလေးက2နှစ်အရွယ်ဖြစ်ပြီးတချို့ကလေးတွေကတော့ခြေချင်းခတ်ပြီးအိမ်ယာမှာတန်ကျိုးနဲ့ချီတော့ခတ်ထားတာလို့ရဲကပြောပါတယ်အိမ်ထဲမှာလည်းမှောင်မဲနန်းစော်နေသလိုပိတ်လောင်ခံထားရသူတွေကလည်းညစ်ပတ်ပေးရနေပြီးစားလောင်ငတ်ပြတ်နေပုံရတယ်လို့တာဝန်ရှိသူတွေကပြောပါတယ်အဲ့ဒီဆုံတွဲကပုဂ္ဂလိကကြောင်ထောင်ထားတာဖြစ်ပြီးဒီဘက်နှစ်ပိုင်းနေမှာငွေကြေးအကျပ်အတည်းနဲ့ရင်ဆိုင်နေရတာလို့ Riverside County ရဲဌာနကထုတ်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ကလေးတွေကိုဘာကြောင့်ချုပ်နှောင်ထားရတယ်လဲဆိုတာတွေကိုလည်းမိဘတွေဘက်ကအကျိုးသင့်အကြောင်းသင့်ရှင်းမပြနိုင်ခဲ့ဘူးလို့လည်းရဲတပ်ဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
မြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার လက်နက်အစီအစဉ်ဆွန့်လွှတ်လာတဲ့အထိဖိအားပေးအဓိကထားဆွေးနွေးကြဖို့အတွက်အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတို့ကခမကထလုပ်ပြီးဒီနေ့ကနေဒါနိုင်ငံဗန်ကူးဗားမြို့မှာတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။တောင်ကိုရီးယားနိုင်ငံပါဝင်နိုင်ငံပေါင်း20လောက်ကအစိုးရရရှိတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့ကနေဒါနိုင်ငံခြားရေးဝန်ကြီး Christia Freeland တို့ကဖိတ်ခေါ်ထားတာဖြစ်ပါတယ်။မြောက်ကိုရီးယားရင်းနဲ့ပတ်သက်လို့အရေးကြီးနေတဲ့အချိန်အခါမျိုးမှာအမေရိကန်နဲ့ကနေဒါနိုင်ငံတွေကနေအခုလိုအစည်းအဝေးဥဆောင်ကျင်းပတဲ့ပေါ်တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကကျေးဇူးတင်ကြောင်းထုတ်ပြောထားပါတယ်။တကယ်တော့နျူကလ িয়ার နဲ့ပယ်ထိန်ဒုံးကျည်စမ်းသပ်မှုတွေမလွတ်ဖို့ကမ္ဘာကုလသမဂ္ဂကတားမြစ်ထားတာကိုမြောက်ကိုရီးယားကအခံပြီးစမ်းသပ်မှုတွေဆက်လုပ်နေချိန်မှာဒီအစည်းအဝေးဖြစ်ပေါ်လာတာပါ။ပြီးခဲ့တဲ့နိုဝင်ဘာလထဲမှာမြောက်ကိုရီးယားကတိုက်ချင်းပစ်ဒုံးကျည်စမ်းသပ်ပစ်လွတ်ခဲ့တာကြောင့်တင်းမာမှုတွေတိုးတက်လာခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်နဲ့ကြားစကားတွေနဲ့အပြန်အလှန်စစ်ထိုးတက်ခိုက်ပြောဆိုတာတွေရှိခဲ့ပြီးတဲ့နောက်ဒီနေ့အစည်းအဝေးကျင်းပဖို့လည်းဖြစ်လာခဲ့တာပါအစည်းအဝေးမှာရုရှားနဲ့တရုတ်နိုင်ငံတွေကိုတော့မဖိတ်ထားပါဘူးဂျပန်တောင်ကိုရီးယားနဲ့1950ကနေ53ခုနှစ်အတွင်းတောင်ကိုရီးယားစစ်ပွဲအတွင်းတောင်ကိုရီးယားဘက်ကအားပေးကူညီခဲ့တဲ့နိုင်ငံတွေတယောက်ကြမှာဖြစ်ပါတယ်ဒီတော့အတွင်းတောင်ကိုရီးယားနိုင်ငံမှာရှေ့လာတဲ့ကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲမှာပါဝင်ဖျော်ဖြေဖို့အတွက်အဖွဲ့ဝင်140ပါတဲ့မြောက်ကိုရီးယားသံစုံတီဝိုင်းတစ်ဖွဲ့ကိုဆေလွတ်မဲ့အကြောင်းလည်းပြောဆိုထားပါတယ်။နျူကလ িয়ার အရေးနဲ့ပတ်သက်လို့တင်းမာမှုတွေလက်နေချေဖြစ်ခဲ့ပြီးတဲ့နောက်မြောက်ကိုရီးယားဘက်ကပြန်လည်ပြေလည်ဖို့ကြိုးစားချင်ပုံရတယ်လို့တောင်ကိုရီးယားဘက်ကယူဆထားချိန်မှာအခုအစည်းအဝေးဖြစ်လာမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံဟာအပြည့်အဝလွတ်လပ်မှုမရှိသေးတဲ့တစိ့တစ်ပိုင်းလွတ်လပ်မှုရှိနိုင်ငံအဖြစ်ကမ္ဘာတဝန်းလွတ်လပ်မှုဆိုင်ရာ2018ခုနှစ်အစည်းအခမ်းအစမှာဖော်ပြလိုက်ပါတယ်။နိုင်ငံပေါင်း195နိုင်ငံအတွင်ပြီးခဲ့တဲ့2018ခုနှစ်ကအချက်အလက်တွေကိုလေ့လာခဲ့တဲ့လွတ်လပ်တဲ့အဖွဲ့အစည်း Freedom House ရဲ့အစည်းအခမ်းအစသစ်မှာနိုင်ငံ88ခုကိုတော့လွတ်လပ်မှုရှိတဲ့နိုင်ငံတွေမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း58နိုင်ငံကတော့တစိ့တစ်ပိုင်းလွတ်လပ်မှုရှိတဲ့နိုင်ငံတွေအဖြစ်သတ်မှတ်ပြီးနိုင်ငံပေါင်း49နိုင်ငံကိုတော့လုံးဝလွတ်လပ်မှုမရှိတဲ့နိုင်ငံတွေအဖြစ်သတ်မှတ်ထားပါတယ်။တစိ့တစ်ပိုင်းလွတ်လပ်မှုရှိတဲ့နိုင်ငံအဖြစ်သတ်မှတ်ခံရတဲ့မြန်မာနိုင်ငံမှာတွေးရှိချက်တွေကရောထွေးနေတယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ဆေးအုပ်ချုပ်ရေးကနေဒီမိုကရေစီစနစ်ကိုအသွင်ကူးပြောင်းလာနေတဲ့မြန်မာနိုင်ငံမှာဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာတွေအစုလိုက်အပြုံလိုက်ထွက်ပြေးရမှုနဲ့အတူလူသားချင်းစာနာထောက်ထားမှုဆိုင်ရာပြဿနာတွေကကြီးထွားလာနေတယ်လို့ထောက်ပြကြတာပါ။နိုင်ငံရေးအခွင့်အရေးပြည်သူလွတ်လပ်ခွင့်တို့မှာလည်းလွတ်လပ်မှုမရှိဆုံးအဆင့်5နှစ်သတ်မှတ်ထားတာမှာမြန်မာကိုအဆင့်5ပေးထားပါတယ်။အင်တာနက်နဲ့သတင်းလွတ်လပ်မှုမရှိတဲ့နိုင်ငံအဖြစ်သတ်မှတ်ခံထားတဲ့မြန်မာနိုင်ငံအနေနဲ့လွတ်လပ်မှုအရှိဆုံးနိုင်ငံကိုအမှတ်တရပေးတာမှာလည်း31မှတ်ပဲရရှိပါတယ်။ကမ္ဘာတစ်ဝှမ်းမှာတော့မီဒီယာလွတ်လပ်ခွင့်ရွေးကောက်ပွဲတွေတမတမတ်ရှိမှုစတဲ့ဒီမိုကရေစီစံနှုန်းစံထားတွေက12နှစ်ဇက်တိုက်ကျဆင်းလာနေတယ်လို့လဲ Freedom House ရဲ့အစည်းအခမ်းအစသစ်ကဖော်ပြထားပါတယ်ရှင်
။မြန်မာနိုင်ငံမှာဖက်စီခံထားရတဲ့ Writers သတင်းဌာနကသတင်းတောက်နှစ်ဦးပြန်လည်လွတ်မြောက်ရေးသူကြိုးပမ်းမယ်လို့ American ဝါရင်တန်တမန်ဟောင်း Bill Richardson ကထုတ်ပြောလိုက်ပါတယ်။ရှေ့သတင်းပတ်အတွင်းမြန်မာနိုင်ငံကိုကိုယ်တိုင်သွားရောက်ပြီး မြန်မာပြည်ထောင်စုဝန်ကြီးဌာနနဲ့တွေ့ဆုံမယ်လို့မစ္စတာရစ်ချက်ဆန်ကရိုက်တာသတင်းဌာနကိုတနင်္လာနေ့ကပြောဆိုလိုက်တာပါသူဟာရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးအကြံပေးဖို့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နောက်ဆုံးရွေးချယ်တာခံရတဲ့နိုင်ငံတကာဘုတ်အဖွဲ့ဝင်10ဦးထဲမှတူဦးပါဝင်ဖြစ်ပါတယ်အခုဖက်စီခံရတဲ့ Riders သတင်းတောက်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ဟာရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ဂျမ်းဖက်ပဋိပက္ခတွေနဲ့ဒုက္ခသည်တွေသိမ့်ချီထွက်ပြေးရတဲ့အခြေအနေတွေကိုသတင်းယူဖို့ကြိုးစားရင်းဖန်ဆီးခံခဲ့ရတာဖြစ်ပြီးနိုင်ငံတော်လျှို့ဝှက်ဥပဒေနဲ့တရားစွဲဆိုခံထားရတာပါ Mr. Richardson ကတော့သူ့ရဲ့မြန်မာပြည်ခီးစဉ်အဓိကရည်ရချက်ကဒီသတင်းတောက်နှစ်ဦးပြန်လွှတ်ရေးဖြစ်တယ်လို့ပြောဆိုထားပါတယ် Mr. Richardson ဟာသမရဟောင်းဘီကလင်တန်လက်ထက်ကစွန့်ရင်ဝင်ကြီးဖြစ်နေရောကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးဖြစ်နေပါတာဝန်ထမ်းဆောင်ခဲ့ပူသူဖြစ်ပါတယ်။1995ခုနှစ်ကအီရတ်နဲ့ကူဝိတ်နယ်စပ်မှာတောင်တရင်ဖမ်းဆီးခံခဲ့ရတဲ့အမေရိကန်နိုင်ငံသားနှုတ်ပြန်လွတ်မြောက်ရေးအတွက်အဲ့ဒီအချိန်ကအီရတ်သမ္မတဆဒန်ဟူစိန်နဲ့အောင်မြင်မြင်ဆက်ဆက်ညှိနှိုင်းပေးခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်မှာခိုးလုံနေရတဲ့ရိုဟင်ဂျာမွတ်စလင်တွေထပ်နေပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအပိတ်သဘောတူညီချက်ရရှိသွားပါပြီ။နောက်သတင်းပတ်မှာထပ်နေပြန်ပို့ရေးလုပ်ငန်းစဉ်တွေဆက်မှာဖြစ်ပြီးနောက်နှစ်နှစ်အတွင်းမှာလုပ်ငန်းစဉ်တွေအပိတ်နိုင်ဖို့ရည်မှန်းထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဘင်္ဂလားဒေ့ရှ်ဘက်ကဒီကနေ့အင်္ဂါနေ့မှာကြေညာချက်ထုတ်ထားပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံကနေထွက်ပြေးခိုးလုံလာသူလီထေဝန်ကသူခေါ်ယူဖို့ကြိုးစားခဲ့တဲ့သူ့ရဲ့မိသားစုမြောက်ကိုရီးယားကိုပြန်ပို့ခံရပြီးမှယူကျိုးမရဖြစ်ရကြောင်းလူသိရှင်ကြားထုတ်ပြောလိုက်ပါတယ်။တောင်ကိုရီးယားကို2015ခုနှစ်ထဲကထွက်ပြေးလွတ်မြောက်လာခဲ့တဲ့လီထေဝန်အနေနဲ့ကြံခဲ့တဲ့သူ့ဇနီးနဲ့သားလေးကိုလည်းတောင်ကိုရီးယားကိုခေါ်ယူဖို့ကြိုးစားခဲ့ပေမဲ့တရုတ်နိုင်ငံကနေဖမ်းဆီးထိန်သိမ်းပြီးအခုလိုနောက်ဆုံးပြန်ပို့လိုက်တာကြောင့်အပြစ်ရှိတယ်လို့ခံစားနေရတယ်လို့သူကဆိုပါတယ်။မြောက်ကိုရီးယားကနေထွက်ပြေးခဲ့ပြီးတရုတ်ထိန်းသိမ်းစခန်းမှာထိန်းသိမ်းခံနေခဲ့ရတဲ့သူ့ဇနီးနဲ့သူ့သားလေးအခုလိုအတင်းကျပ်ပြန်ဖို့ခံလိုက်ရတာကြောင့်ထောင်ချပြီးအသက်ခံရမှာတော့စိုးရိမ်မှုတွေရှိနေချိန်မှာလီတင်ဝန်းကအခုလိုထုတ်ပြောလိုက်တာပါ။မြောက်ကိုရီးယားမှာခြံခဲ့တဲ့မိသားစုကိုအစိုးရကဒုက္ခပေးမှစိုးတဲ့အတွက်သူ့နာမည်ပြောင်းပြီးတောင်ကိုရီးယားမှာခိုးလုံနေခဲ့တဲ့လီကအခုလိုဝန်ထဲပလက်ဖြစ်နေတာကလွယ်လို့ကျွန်တော်ဘာမှမပြောနိုင်တော့ဘူး။ကျွန်တော်ဇနီးနဲ့သားလေးအတွက်တကယ်ကိုပူဆွေးနေမိတယ်။ဘာလို့လဲဆိုတော့အခုချိန်မှာကျွန်တော်ဘာမှဆက်မလုပ်ပေးနိုင်တော့ဘူး။ပါမလည်းထပ်ပြောလို့မရတော့ဘူးလို့ယူကျုံမရဆိုပါတယ်သူလေးလာသားလေးနဲ့ဇနီးတို့ဟာအခြားထွက်ပြေးလာသူ10ဦးနဲ့တူအောက်တိုဘာလတုန်းကမြောက်ကိုရီးယားနေဆက်ကိုဖျက်ချော်ပြီးမကြာခင်လေးမှာပဲတရုတ်ဘက်ကဖမ်းဆီးထိန်းသိမ်းတာခံခဲ့ရတာထိန်းသိမ်းစခန်းတစ်ခုထဲမှာနေခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ
အင်္ဂါနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုမှတင်ပြထိုင်တဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါ VOA ကလည်းအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မာတွေကိုဆက်တိုက်တင်ပြသွားပါမယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရကြားဒုက္ခသည်တွေပြန်လည်လက်ခံရင်းနဲ့ပတ်သက်လို့ဒီကနေ့သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့ကြပြီးမြန်မာအစိုးရဘက်ကတရက်ကိုဒုက္ခသည်300လက်ခံဖို့နဲ့ဒီလိုပြန်လည်လက်ခံရေးအစီအစဉ်ကိုနှစ်နှစ်အတွင်းဆောင်ရွက်ဖို့သဘောတူညီပါတယ်။ဒီအစီအစဉ်ကိုတော့ဒီလ23ရက်နေ့မှာစတင်ဖို့အကြံဖြင့်အပြင်ရှိနေကြောင်းလည်းနှစ်နိုင်ငံဆွေးနွေးပွဲမှာပါဝင်တဲ့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကထိတ်တန့်အရာရှိကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့မွတ်စလင်ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်လို့နှစ်နိုင်ငံအစိုးရကိုယ်စားလှယ်တွေဟာနေပြည်တော်မှာတင်းနယ်လာနေကစတင်ဆွေးနွေးခဲ့ပြီးဒီကနေ့မှာတော့သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။သဘောတူညီချက်မှာပါဝင်တဲ့အချက်တွေကိုဆွေးနွေးပွဲမှာပါဝင်တက်ရောက်ခဲ့တဲ့မြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးကျော်မိုးထွန်းကအခုလိုပြောပါတယ်။
ကျွန်တော်တို့မနေ့ကတော့ဘင်္ဂလားဒေ့ရှ်နဲ့ဟိုမြန်မာကမှဒီ physical arrangement for repatriation ပေါ့နော်အဲ့ဒါတော့လက်မှတ်ထိုးပါညနှစ်ဖက်လေးကျွန်တော်တို့လောလောဆယ် reception center နှစ်ခုရှိမယ်တောင်ပြိုလက်ဝဲနယ်ကူရ center တစ်ခုဆိုတော့တရက်ကို150နှစ်ခုဆိုရင်300ပေါ့နော်ဆိုတော့တပတ်မှာ5ရက်လက်ခံပါမယ်ဗျတပတ်ကို1500ပတ်ဝန်းကျင်သူတို့ကတရက်ကိုလူ1500လက်ခံခိုင်းတယ်အဲ့ဒါကတော့ကျွန်တော်တို့ဒီမှာလက်တွေ့ရေပြင်အခြေအနေရေလုံနေတဲ့ဥစ္စာတွေနဲ့လက်ရောညီထွေမရှိလို့တော့ကျွန်တော်တို့လက်ခံနိုင်တာဒါပါဆိုပြီးတော့ပြန်ပြောထားပါတယ်ခင
်ဗျာ။ပြန်လည်လက်ခံရေးအစီအစဉ်ကိုနှစ်နှစ်အတွင်းပြီးစီအောင်ဆောင်ရွက်ဖို့နဲ့ဆောင်ရွက်စဉ်တိုးတက်လာတဲ့အခြေအနေကိုကြည့်ပြီးမူလသတ်မှတ်တဲ့အချိန်ကိုပြန်လည်သုံးသပ်သွားမယ်လို့လည်းပြောပါတယ်
။ Repatriation ကို time bound manner နဲ့complete ဖြစ်အောင်လုပ်မယ်။ Preferably 2 years ဆိုပြီးတော့အဲ့လိုမျိုးလေးတော့နှစ်ဖက်ဟိုစားရဲမှာတော့ထဲမှာဒါတော့ repatriation လုပ်တဲ့အပေါ် progress ကိုကြည့်ပြီးတော့ကျွန်တော်တို့ဒီ time frame ကိုလည်းကျွန်တော်တို့ပြန်ပြီးတော့ review လုပ်မယ်ဆိုတာလည်းနှစ်ဖက်တော့ဟိုနားလည်မှုယူထားပါတယ်ခင်ဗျာ
ဒီကနေ့ရရှိတဲ့သဘောတူညီချက်ဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလ23ရက်နေ့ကရရှိထားတဲ့သဘောတူညီချက်ကိုအခြေခံပြီးလက်တွေ့ဆောင်ရွက်နိုင်တဲ့အခြေအနေကိုပြန်လည်ဆွေးနွေးလက်မှတ်ရေးထိုးတာဖြစ်ကြောင်းလည်းပြောပါတယ်ဒုက္ခသည်တွေပြန်လည်လက်ခံမဲ့အစီအစဉ်ကိုဦးကျော်မိုးထွန်းကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့က23ရက်နေ့နိုဝင်ဘာတော့သဘောတူညီချက်ရအခု January 23ဆိုရင်စာမှာပေါ့နော်အဲ့လိုစတဲ့အခါမှာလဲကျွန်တော်တို့ဒီဘက်ကပုံစံနေပေးပြီးပြီဖြည့်ဖို့ဖောင်ပုံစံနေပေးပြီးသူကဖောင်နေဖြည့်ပြီးရင်တုံးလိုက်တုံးလိုက်သူတို့ပို့ပေးမယ်အဲပေးပြီးရင်ကျွန်တော်တို့ကဒီဘက်မှာလူဝင်မှုကြီးကြပ်ရေးရစစ်မယ်စစ်ပြီးရဲ့အပေါ်မူတည်ပြီးတော့သူတို့ဘက်ပြန်ပို့မယ်အဲကျွန်တော်တို့ဘက်က verify လုပ်ဖေးတဲ့လူတွေထဲမှာတရက်တရက်ကို150စင်တာတစ်ခုကို reception center တစ်ခုကိုကျွန်တော်တို့လက်ခံသွားမှာပေါ့
ဒုက္ခသည်တွေပြန်လည်နေရာချထားရေးဥဆောင်စီစဉ်နေသူရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြန်လည်နေရာချထားရေးအတွက်ဖွံ့ဖြိုးရေးစီမံကိန်း UEHRD ရဲ့ဒုဥက္ကဋ္ဌဒေါက်တာဝင်းမြတ်အေးကစစ်စစ်ပြီးဒုက္ခသည်တွေကိုတတ်မှတ်တဲ့ရက်မှာပြန်လည်လက်ခံနိုင်ဖို့အတွက်အစဉ်သဖြင့်အောင်ဆောင်ရွက်ပြီးဖြစ်ကြောင်းပြောဆိုထားပါတယ် HRW ကနိုင်ငံတကာလူခွင့်ရေးစောင့်ကြည့်အဖွဲ့ကတော့ဒုက္ခသည်တွေပြန်လာမဲ့အချိန်စရာဟာဆောလွန်တာရဲ့နေရက်စွန့်ခွာသွားတဲ့အကြောင်းရင်းကိုမဖြေရှင်းနိုင်သေးတာရဲ့နေရက်ပြန်သူတွေရဲ့လုံခြုံရေးကိုစောင့်ကြည့်နိုင်တဲ့စနစ်အကောင်အထည်မဖော်နိုင်သေးတာရဲ့စတာတွေကြောင့်စိုးရိမ်မှုရှိကြောင်းထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်အတွင်းမှာ2019ခုနှစ်ဩဂုတ်လကဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကရှင်းလင်းခဲ့တဲ့နောက်မွတ်စလင်ဒုက္ခသည်6သိန်းခွဲလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေဟာလူမျိုးတုံးတက်ဖြတ်တဲ့အခြေအနေဖြစ်တယ်လို့အမေရိကန်အစိုးရကဖော်ပြပြောဆိုနေသလိုကုလသမဂ္ဂကလည်းလူမျိုးပြုတ်ရှင်းလင်းတုတ်တင်တဲ့အခြေအနေရောက်နေတယ်လို့ဆိုနိုင်ကြောင်းပြောဆိုထားပါတယ်။
ကိုမိုးစောပါရှင်ခရော့ရှမ်းပြည်နယ်ရင်ကလူအခွင့်ရေးချိုးပေါက်ခံရရတဲ့တဲ့င်းဖက်ဆက်ပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းနှမ်းဆောင်မြို့နယ်မှာလက်နက်ကင်ပဋိပက္ခတွေကြောင့်တိသခံတွေပေးလို့ရတင်းရှောင်နေရခြင်းလူမရှိတဲ့အိမ်တွေကိုဖောက်ထွင်းလူရဲမှုတွေမိရှို့ခံရမှုတွေကြုံနေရပါတယ်။စစ်ရှောင်ရွာသားတွေရဲ့အိမ်ကိုဖောက်ထွင်းတဲ့လူရဲမှာတပ်မတော်သားတွေပါဝင်နေတယ်လို့တိသခံတွေကဆွဆွဲနေပေမဲ့ဆွဆွဲချက်ဟာမမှန်ကြောင်းလဲအာဏာပိုင်တွေကငြင်းဆန်ထားကြတာပါ။အဖြစ်အဆိုကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းတင်ဆက်ထောက်နိုင်ကွန်အိမ်ကပြောပြထားပါတယ်ရှင်
။ဟုတ်ကဲ့ပါစစ်ဘေးရှောင်နေရတဲ့ဒေသခံတွေစွန့်ခွာလာခဲ့ကြတဲ့ရှမ်းပြည်နယ်မြောက်ပိုင်းနန်းဆန်မြို့နယ်ကျက်တီကြီးရွာမှာဖောက်ဆွဲမှုနဲ့မိလောင်မှုတွေကြုံခဲ့ရပြီးကျူးလွန်တဲ့လူတွေထဲမှာလုံခြုံရေးတပ်ဖွဲ့ဝင်တွေပါဝင်နေကြောင်းလည်းဒေသခံလူကပြောပါတယ
်။မနေ့ကကျွန်တော်တို့အားသာဆရာတော်တို့ပြောတဲ့ခင်ဗျားတို့ရွာမိလောင်ပြီတဲ့ဘယ်သူအိမ်နဲ့မပြီးဘူး။မနေ့ကကျွန်တော်တို့ထုံးကြည့်သုံးပါကျွန်တော်တို့ပြုတ်သွားတာမနေ့ကသုံးအိမ်ပဲမိလောင်သွားပြီ။ဒီလူများလုံးပေါ့တို့အားလုံးဖောက်ကုန်ပြီ။ဒီကိစ္စတွေနဲ့အလို့ဖောက်ကြည့်ကုန်ပြီ။ဒီတိုင်းပါတဲ့အားလုံးရှိတဲ့များပေါ့။ဒီဗမာတမတော်ပေါ့။ဒီကိုဖောက်တယ်။ကျွန်တော်တို့မနေ့ကကျွန်တော်ရွာမှာတက်သွားတာ။ဒီဒီလမ်းတော့နဲ့ရွာပေါ်မှာတို့တို့ကမြင်းသုံးလေးကုန်တို့တင်းသွားတာ။ခန်းရောစီရောပစ္စည်းအမျိုးမျိုးပေါ့။တို့မြင်းနဲ့တင်းသွားတာ
။စစ်ဘေးတန်ကြောင့်လူတွေတိမ်းချောင်နေကြရတဲ့ကြက်တွေကျွာတွင်ဖောက်သွင်းမှုအိမ်သုံးအိမ်မိရှုခံရမှုဟာတနင်္ဂနွေနေ့မှာဖြစ်ပွားခဲ့တာပါ။ဒီလဆန်းပိုင်းမှာမြန်မာသံတမန်နဲ့ TNL တမ်းမလောင်တပ်ဖွဲ့တို့ကြားစစ်ရေးသိမ်းမှနေတဲ့အခြေအနေတွေကြောင့်ကြောက်မွေးမြို့နယ်အာပြောင်ကြီးရွာနန့်ဆန်မြို့နယ်ကြောက်ဖြူကြီးရွာနဲ့ကျက်တီကြီးရွာကဒေသခံ1300ကျော်ဟာကြောက်မွေးမြို့ပေါ်မှာစစ်ဘေးသိမ်းချောင်နေကြရတာပါရွာသားတွေနဲ့တန်ကြာတော်တို့ကလည်းသံတမန်ကလည်းကျူးလွန်တာဖြစ်တယ်လို့စွပ်စွဲနေမှုအပေါ်မှာသံတမန်ကလည်းညှင်းဆုပ်ခဲ့ပါတယ်မနေ့ကမွန်လွဲပိုင်းမှာသံတမန်ရာရှိ3ဦးရဲရာရှိ2ဦးနဲ့အုပ်ချုပ်ရေးတာဝန်ရှိသူတွေကလည်းနေအိမ်မိလောင်မှုနဲ့ပတ်သက်ပြီးတမတော်ကလှုပ်ဆောင်တာမဟုတ်ကြောင်းရှင်းလင်းခဲ့တယ်လို့ကြောက်ဖြူလေးကျွော်အုပ်ချုပ်ရေးမှူးဦးစောလှိုင်ကပြောပါတယ
်မြို့နယ်အင်္ဂါစီဝေးခေါ်သေးတယ်အိုက်ကစားရှင်းပြသေးတာပေါ့နော်အဲ့ဒါအဲဒီလိုလုပ်ကမဟုတ်ဘူးဆိုတော့အเจ้าမောနောက်ပြီးတော့မိုင်းတလုံးခွဲတယ်တဲ့လက်နက်ကြီးလည်းရှားရတယ်တဲ့တို့လုံးဝမလို့ပေါ့တို့မှတတိယထောက်ထားပြည်စုံရှိရပေါ့တို့ကိုဆွဆွဲကျင်လည်းပြောပေါ့ခုခွဲပေါ့နော်တို့ရှင်းပြပေးမယ်ပေါ့
ဇန်နဝါရီလ14ရက်နေ့ကမြမတမတော်တိုက်ရင်904စကခနောင်ချူတိုက်ရင်ကနေနန့်ဆန်မြို့နယ်ကြောက်ဖြူလေးအုပ်စုကျက်တဲ့ရွာသွင်းဝင်ရောက်ပြီးရွာသားတွေရဲ့အိုးအိမ်တွေကိုဖောက်ဆွင်းပြီးအစားအသောက်တွေပစ္စည်းတွေယူဆောင်ခဲ့တဲ့အပြင်လူနေအိမ်3အိမ်ကိုလည်းမိရှုဖျက်ဆီးခဲ့ကြောင်းမှတ်တမ်းနဲ့သုတေသနဌာနတာအမျိုးသမီးဖွဲ့စည်းကနေဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်ကြောက်ဖြူလေးကျေးရွာအုပ်စုဟာမြမတမတော်ကနေနေရာယူထားသလိုတမ်းပလောင်တပ်ဖွဲ့အပြင်တောင်ပိုင်းရှမ်းပြည်တမတော် RCSF ဖွဲ့တွေကလည်းလှုပ်ရှားနေတာဖြစ်တဲ့အတွက်ဘယ်ဖွဲ့ရဲ့လက်ချက်ဆိုတာအတိမပြုတ်နိုင်သေးဘူးလို့ကြောက်ဖြူလေးကျေးရွာအုပ်ချုပ်ရေးမှူးဦးစောလှိုင်ကပြောပါတယ်လာတော်စစ်ရေးပဋိပက္ခအသင်းမှနေစဲချင်းနေတဲ့ကြောင့်စစ်ဘေးရှောင်ရွာသားတွေနေရာရင်းပြန်ဖို့မဖြစ်နိုင်သေးဘူးလို့ဦးစောလှိုင်ကဆက်ပြောပါတယ်
ไอ้มันเลยเราเดียวเท่านั้นถ้าเกิดเราจะเอาเราเจอเลยเปลี่ยนเงี้ยเราอยากเลยไอ้เนี้ยที่เจ้าผิวเลยไอ้เอาเงี้ยใกล้ใจไอ้ต้องเงินใส่ลูกเพื่อนเนี่ยจ้ะไอ้ต้องเงินใส่ชาเลยมาต้องฟงชีเนี่ยไอ้กงบ่มาถ้าเกิดเนี่ยอยู่ท่าเลยกูอ่ะชีเนี่ยเราได้กูเอ้ยที่มีเพื่อนไหนเนี่ยลูกอยู่ท่าจ้าเราบอกเลยจ้าเราเลยเราไม่มีเพื่อนเยอะจ้าเลยนะ
လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြန်မာတပ်မတော်နဲ့တပ်မလောင်တပ်ဖွဲ့ကရင်ဦးကောကချင်လွတ်လပ်ရေးဖွဲ့တွေနဲ့စစ်ရေးသိမ်းမှနေစဉ်လက်ဖြစ်ပါတယ်စစ်ရေးကာလအတွင်းနှစ်ဖက်စစ်ရေးသိမ်းမှနေတာမဆမ်းမိမဲ့အခုလိုစစ်ပေးတင်းချောင်းနေတဲ့ရွာသားတွေရဲ့အိမ်ကိုဖောက်ဆွဲနေပြီးမိတင်ရှုတဲ့လို့ရဟာလူကိုရေးချိုးဖို့မှုတစ်ခုလိုလဲတန်းလူသူအခြေပြုဖွဲ့စည်းတွေက
ွှင်နေမလဲဆိုတာနားဆင်ကြည့်ရအောင်ပါ
။ပြည်ထောင်စုကရခိုင်မြောက်ပိုင်းပြည်ပခကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရ ेंजर ဒုက္ခသည်တွေကိုစီစစ်လက်ခံရေးအစီအစဉ်တွေဇန်နဝါရီလ23ရက်နေ့မှာစတင်မှာဖြစ်ပါတယ်။လက်တလောအဖြစ်ဒုက္ခသည်တွေကိုယာယီစခန်းတစ်ခုမှာနေရာချထားပေးပြီးတော့နောက်ပိုင်းကျရင်တော့လုတ်ကင်စားတော့ရက်တည်နေအောင်လို့ခြေရွာတွေကိုအစီအစဉ်တကျပြန်လည်တိဆောက်ပေးမယ်လို့မြန်မာအစိုးရကထုတ်ပြန်ထားပါတယ်။ဒါကြောင့်မလို့ဒုက္ခသည်တွေနေရာပြန်လည်ချထားရေးနဲ့ဒုက္ခသည်တွေပြန်လာနိုင်ရေးဖြစ်နိုင်ရေးတွေကိုအခုအင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်လူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြဖို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာ VOE ကခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့်သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုအပတ်စဉ်စနေနေ့အင်္ဂါညရီမှာအသစ်ထုတ်လင်းပေးနေကြဖြစ်ပါတယ်။ဒီကနေ့ည9:00နာရီတိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုလိုင်းတိုမီတာ19 25 30နှစ်တို့ကနေဆက်လက်ထုတ်လင်းနေပါတယ်။ခုတော့သတင်းဆောင်မနောက်တစ်ပုဒ်ဆက်ရအောင်ပါ။စကိုင်းတိုင်းဆောင်းလင်းကြီးမြို့နယ်မှာရှိတဲ့လေဗရောင်းနောင်ကျင်းစီမံကိန်းမှာဆန္ဒပြရင်တနတ်ထီမှန်တည်ဆုံခဲ့သူတော်ခွင်ဝင်းအမှုကိုဒေသခံအာဏာပိုင်တွေကအမှုပိတ်လိုက်ပြီးတဲ့နောက်မြန်မာနိုင်ငံရှိနေများကိုရက်ကအမှုနဲ့ပတ်သက်လို့အမြင့်ဆုံးအထိရှောက်လဲခဲ့ပေမဲ့ပယ်ချခံခဲ့ရပါတယ်။လုံခြုံရေးရဲတပ်ဖွဲ့ဝင်တွေလှုံ့ထုံလှုံ့ညင်းနဲ့အညီကင်တွဲဖို့ပြက်ကွက်ခဲ့ရကတောင်သူတော်ခွင်ဝင်းတည်ဆုံရတာဖြစ်ကြောင်းပြည်ထောင်စုဗဟိုတရားလွှတ်တော်ရှင်နေချုပ်ယုံကိုရှိနေများကိုရက်ကရှောက်လဲခဲ့တာပါ။အဖြစ်ဆုံးကတော့ဆက်သွယ်စူးစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါရယ
်လေဗရောင်းတောင်ကျင်းနီစီမံကိန်းကြောင့်ဒေသခံတွေရဲ့လေယာဉ်မြေတွေသိမ်းဆီးခံရတာတွေကိုကန့်ကွက်ရင်းနဲ့ဒေသခံတောင်သူဒေါခင်ဝင်းဟာ2014ခုနှစ်ဒီဇင်ဘာလ22ရက်နေ့ကတနက်နဲ့ပြစ်ခတ်ခံရပြီးတည်ဆုံခဲ့ရတာပါဒေါခင်ဝင်းရဲ့ရှင်းနေတွေကတော့ပြည်တော်စုဗဟိုတရားလွှတ်တော်ရှင်းနေချုပ်ရုံးကိုစာချုပ်လာတင်ခဲ့ပေမဲ့ဒီမှုဟာပုံမှန် 144 နယ်မြေမှာဖြစ်ပွားခဲ့တာကြောင့်ဆိုပြီးပယ်ချခံခဲ့ရတယ်ဆိုပြီးဒေါခင်ဝင်းအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့မြန်မာနိုင်ငံရှိနေများကွန်ရက်ကတရားလွှတ်တော်ရှိနေဦးအောင်သိန်းကပြောပါတယ
်ဒီ144ဥတွေကိုမကျင့်သုံးတဲ့အခါကျတော့အဓိကရုံးနှိမ်နင်းတဲ့လုံထုံးလုံးကြီးဆိုတာရှိရဲ့အဲ့လုံထုံးလုံးကြီးနဲ့အညီဆောင်ရွက်ခြင်းမရှိဘူးဆောင်ရွက်ခြင်းမရှိဘူးဆိုတာငါတို့ဘက်ကပြောအောင်မလို့တော့ပြောတာပေါ့အဖြစ်လို့လဲဆိုတော့ तू ကဒီလုံထုံးလုံးကြီးနဲ့မညီဘူးဆိုတော့ तू ကအဲ့144ထုတ်ပြတဲ့ပုံမှန်ကိုထုတ်ပြအေရီယာမှာလာပြီးတော့ဆန္ဒထုတ်ပေါ်လာတော့အဲ့ချဲဝင်လာလူသူကဒေါ်စီကန်နဲ့အကြောင်းပြရမယ်ဒေါ်စီကန်နဲ့ဒီလူစုခွဲအောင်ပြောရမယ်ဒေါ်စီကန်နဲ့ဝင်မှုကြားရမယ်နောက်ချက်ကအဲ့လိုမမရဘူးဆက်ရှိရဆိုရင်ဟိုမိသားပိုင်းရဲ့ရေဖြန်းပေးရမယ်အဲ့လိုမှမရဘူးဆိုရင်ဒီမြေယုံသုံးရမယ်နော်ရဲ့ယုံတော့မှာသူအဲ့လိုသူ step 456ခုရှိရဲ့အဲ့ဒီဟာကိုကြော်လွန်ပြီးရဲ့ခါကြမှာပြည့်စုံရဲ့အမိန့်ပြီးရဲ့ခါကြတော့ဒူးထောက်ပြီးတော့ပြည့်ရမယ်ဆိုတဲ့အဆင့်အဲ့တော့ဒူးထောက်ပြီးပြည့်ရမယ်ဆိုတဲ့အဆင့်မျိုးဟာနဖူးတက်တဲ့မှောင်ပြည့်တယ်ဆိုတဲ့ကွာဒါသူ့ရဲ့ဒီဟောအဒီယုံနှင်းနေတဲ့ရှင်ထုံးတဲ့ကြီးဆောင်ရွက်တာမဟုတ်ဘူးဆိုတာပေါ်လွင်တယ်ပေါ့နော်ကျွန်တော်ငါတို့ကတော့အဲ့ဒီဟာကိုအိုင်လက်ကူပြီးတော့အဓိကပြောတာပဲ။နော်ဆိုတော့အဲ့ဒါဟာအဖြေအားမရဘူး။သူတို့ကစာချုပ်တော်ယုံနေတဲ့ဒါနောက်ဆုံးယုံပေါ့လေနော်။သူကပယ်လိုက်ကြပေါ့
။အခင်းဖြစ်ပေါ်တဲ့နေရာမှာ ကုမ္ပဏီနှစ်ခုနဲ့အာဏာပိုင်တွေအုပ်ချုပ်ရေးအဖွဲ့တွေလုံခြုံရေးယူထားတဲ့အာဏာပိုင်တွေရှိနေရတဲ့ဒီအမှုကိုဖြစ်ပွားခဲ့တာလို့ဆိုပါတယ်
။ဒါမဲ့ခက်ကြကအခုကဥပိုင်ရဲ့ရှိရဝန်ပောင်လည်းရှိနေတယ်။နောက်ပြီးတော့အဲ့မှာအုပ်ချုပ်ရေးရန်တရားကခရံရဲမှုတို့နော်ခရံရဲမှုတို့ဒီလုံခြုံရေးတာဝန်ယူရတဲ့လူတို့ဝန်ပောင်ဘက်ကလူမျိုးပြောင်းဝင်ခဲ့လူတွေကလည်းအများကြီးပါညဇက်အညဇက်ဟာပါလေညဇက်ကြီးကပုံကိုယ်ကြီးရဲ့ရှိနေတဲ့အခြေအနေမျိုးမှာဖြစ်တာပေါ့နော်အငဲလူကျင်တာကကြစ်တဲ့ပြင့်မိန်ပေးတာဟာအဒီယုံနေနေနဲ့ကျင့်စဉ်ပြင်ထုံးနေကြီးဆောင်ရခြင်းမဟုတ်ဘဲနဲ့ပြင့်မိန်ကိုပေးတာဘယ်သူပေးတယ်အငဲတို့အဲ့ဒါကိုလူကျင်တာ
လက်ဘရောင်းတောင်အရေးနဲ့ပတ်သက်လို့ဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်ခဲ့တဲ့Amnesty International လူခွင့်ရေးအဖွဲ့ကြီးရဲ့ဒုက္ခတောင်းနှံလို့အမိပေးထားတဲ့အစီရင်ခံစာမှာတော့လက်ဘရောင်းတောင်ကျင်းနီစီမံကိန်းကြောင့်ထောင်နဲ့ချီရှိတဲ့မိသားစုဝင်တွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာလေယာဉ်မြေဆုံးရှုံးရတာတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးဖော်ပြထားတာပါဒီအတွက်လက်ဘရောင်းတောင်ကျင်းနီတပ်ထုတွေတူးဖော်ရေးလုပ်ငန်းတွေကိုချက်ချင်းရဆိုင်ပြဖို့အတွက်လူခွင့်ရေးအဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုခဲ့ပါတယ်ရှင်
မအေးအေးမသတင်းပေးဖို့သွားတာပါရှင် VOA မြန်မာပိုင်းကအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ် PP ချင်း9နိုင်မှာ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်ကို Asia Set 7 Juru ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ထို့အပြင် VOA ရဲ့တိုက်ရိုက်ထုတ်လွှင့်ချက်တွေကို VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။ခုတော့ကြန့်ရှင်နေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ထိုက်ကပြောပြပေးပါဦး။
မြန်မာနိုင်ငံဟာအပြည့်အဝလွတ်လပ်မှုမရှိသေးတဲ့တစ်စိတ်တစ်ပိုင်းလွတ်လပ်မှုရှိတဲ့နိုင်ငံအဖြစ်ကမ္ဘာတဝန်လွတ်လပ်မှုဆိုင်ရာ2018ခုနှစ်အစဉ်ခန်းစာမှာဖော်ပြလိုက်ပါတယ်။နိုင်ငံပေါင်း195နိုင်ငံအတွင်းပြီးခဲ့တဲ့2019ခုနှစ်ကအချက်လက်တွေကိုလေ့လာခဲ့တဲ့လွတ်လပ်တဲ့အဖွဲ့အစည်း Freedom House ရဲ့အစဉ်ခန်းစာသစ်မှာမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း58နိုင်ငံကိုတစ်စိတ်တစ်ပိုင်းလွတ်လပ်မှုရှိတဲ့နိုင်ငံတွေအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့လူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းပတ်ကအထက်လွှတ်တော်အမတ်တွေနဲ့ဆွေးနွေးမှုအတွင်းသမ္မတကရင်းရင်တည်တည်မှတ်ချက်ပေးပြောဆိုခဲ့တဲ့ဆိုရာနဲ့ပတ်သက်ပြီးပြောကြားဆိုကြတဲ့လွှတ်တော်အမတ်တွေနဲ့တခြားပုဂ္ဂိုလ်တွေကိုသမ္မတဒေါ်နယ်ထရန့်ကဆက်ပြီးဆန့်ကျင်ပြောဆိုနေပါတယ်။အမေရိကန်ပြည်ထောင်စုကိုကလေးဘွားမှတရားမဝင်ရောက်ရှိသူတွေကိုအကာအကွယ်ပေးထားတဲ့ဒါကာဆွေးနွေးပွဲမှာပြောဆိုခဲ့တာတွေကိုအထက်လွှတ်တော်အမတ်ဂျီကီဒါဘန်ကအလွဲသုံးစားလုပ်ခဲ့တဲ့အယုံကြည်မရှိဘဲသဘောတူညီချက်မရနိုင်ဘူးဒါဘင်ကဒါကာကိုဖျက်ဆီးပြီးစစ်တပ်ကိုအထိနာစေတယ်လို့သမ္မတကရေးသားတုံ့ပြန်ခဲ့တာဖြစ်ပါတယ်တာသမီ73ယောက်ကိုညစ်ပတ်နန်းစုံနေတဲ့အခြေအနေမျိုးနဲ့အိမ်ထဲမှာပိတ်လောင်ထားတဲ့ဇနီးခင်ပွန်း2ဦးကိုမနေ့တနင်္လာနေ့ကဖမ်းဆီးလိုက်တဲ့အကြောင်းကယ်လီဖိုးနီးယားပြည်နယ်အာဏာပိုင်တို့ကပြောပါတယ်ဒေးဗစ်နဲ့လူအီဒါဘန်တို့ကိုနှိပ်စက်ညှဉ်းပန်းမှုကလေးငယ်တွေကိုအန္တရာယ်တင့်စေမှုဆိုင်ရာဆွဲချက်တွေနဲ့ရဲကစုံစမ်းစစ်ဆေးနေပြီးဒေါ်လာ900,000နဲ့အာမခံပေးထားတာဖြစ်ပါတယ်ရှင
်။တရင်အချင်းချုပ်ကမတင်ငင်ထိုက်ကကြေညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်။ VOA American အသံညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းတိုမီတာ19 kHz 15953ည၊လိုင်းတိုမီတာ25 kHz 11883ည၊လိုင်းတိုမီတာ57 kHz 9335နဲ့လိုင်းလက်မီတာ190 kHz 15905တို့ကနေတိုက်ရိုက်ထုတ်လင်းပေးသွားအောင်ပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.
။